အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားပွဲကက်ရှမီးယားဒေသတွေကိုနှေးဆက်ဖြတ်ကျော်ပြန်တင်လာတဲ့အိန္ဒိယစစ်လေယာဉ်တစ်စီးကိုပါကစ္စတန်လက်တပ်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါရယ်တိုက်ဂျက်လေယာဉ်တစ်စီးအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကိုပြတ်ချခဲ့ပြီးတော့ပါကစ္စတန်ပိုင်းကက်ရှမီးယားဒေသတွေပြတ်ချသွားတဲ့လေယာဉ်ရဲ့လေယာဉ်မှုတစ်ယောက်ကိုဖမ်းထားတဲ့အကြောင်းပါကစ္စတန်ဗိုလ်ချုပ်အရှစ်ဂါဖူကပြောပါရယ်ဒီအကြောင်းနာမည်မဖော်လိုသူစစ်သက်တာဝန်ရှိသူတွေကိုကိုးကားပြီးတော့အိန္ဒိယသတင်းမီဒီယာတွေကဖော်ပြပေမဲ့ပါကစ္စတန်ဘက်ကပြောဆိုချက်ကိုတုံ့ပြန်တဲ့သေဝင်ကြေညာချက်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။တချိန်တည်းမှာပဲအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကအိန္ဒိယဝေဟင်နယ်နိမိတ်ထက်ကိုဝင်လာတဲ့ပါကစ္စတန်တိုက်ဂျက်လေယာဉ်3စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ဂျက်လေယာဉ်တွေကဝင်ဖြတ်လိုက်တာကြောင့်ပါကစ္စတန်လေယာဉ်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယကကြေညာထားခဲ့တာပါ။လက်နက်ကိုင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရတဲ့အကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာအခုလိုလေးကျောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယပိုင်းကက်ရှမီးယားဒေသတွင်အသေးခံကားဘုံးဖောက်ခွဲမှုကြောင့်အိန္ဒိယစစ်သားအယောက်40သေဆုံးပြီးတဲ့နောက်ပိုင်းပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးတွေတင်မာလာခဲ့တာပါ။ဒီတိုက်ခိုက်မှုကသူတို့လက်ချက်ပြကြောင်းပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့ဂျာဟစ်အီမိုဟာမက်ကပြောဆိုထားတာကြောင်းဒီစစ်သွေးကြွအဖွဲ့ရဲ့လေ့ကျင့်ရေးစခန်းကိုမနေ့အာရုံမတက်ခင်အချိန်မှာအိန္ဒိယစစ်လေယာဉ်တွေပုံကျဲတိုက်ခိုက်ခဲ့တာပါ။